Welcome to the Voice of America in Burmese.
Mingla mi thin ma san. Washington ne Radio American tan ga ni 2020 October la 9 ye taw cha ni manai khin season le go Myanmar Sanaw Jin manai 6 nai ga ni 9 nai thi line no meter 2440 ne 51 line no meter 190 ro ga ni thau lwan pe ni ba bi. Chuma khin myo tat ba. Di manai khin tin le go ku yan min thon ne tu pyo pya pe ba me.ကျမရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရအားလုံးကိုကာကွယ်ပေးနိုင်အောင်သမရလောင်းနှုတ်ရဲ့စကားဆက်ထိုးပွဲကိုအွန်လိုင်းကပဲကျင်းပမယ်လို့ American သမရရွေးကောက်ပွဲစကားဆက်ထိုးပွဲဆိုင်ရာကော်မရှင်ကစစ်စပရင်းနေမှာညင်ညာခဲ့တဲ့နောက်သမရဒေါ်နယ်ထရမ့်ကရှေ့တရင်ပတ်စကားဆက်ထိုးပွဲကိုသူဝင်မှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ COVID-19 ကူးစက်ခံလို့စိတ်ကူတမှုခံယူနေရတဲ့သမရထရမ့်နဲ့ Democratic Party ကဝင်ရောက်ရှင်ပြန်ရဲ့ Joe Biden တို့နှုတ်ဟာအဝေးကနေပဲစကားစစ်ထိုးပွဲကိုပါဝင်ရမှာဖြစ်ကြောင်းကော်မရှင်ကပြောကြားခဲ့တာပါကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီစကားစစ်ထိုးပွဲကိုရှေ့တရင်ဘက်ဂျက်တရီနေမှာချင်းပေါ့ဖို့ငိုကလေးကစီစဉ်ထားတဲ့ Florida ပြည်နယ် Miami က Avian Ash Center မှာပဲချင်းပါမှာဖြစ်ကြောင်းနဲ့ Town Hall ပုံစံချင်းပါမဲ့လူတွေ့အနေဖြင့်လုပ်နိုင်တဲ့ဒီခန်းနာမှာတက်ရောက်လာတဲ့ပုံကိုယ်တွေကသမရလောင်းနှစ်ယောက်ကိုမင်းကုန်းတွေအရင်လိုပဲမင်းနိုင်မှာဖြစ်ကြောင်းဖော်ပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကတော့အခြေခံငင်းခုံလဲဆိုတာဒါမျိုးမဟုတ်ကြောင်းပြောစကားတွေကိုဖျက်ချင်တဲ့အချိန်ဖျက်လို့ရတာကြောင့်ကွန်ပျူတာရှေ့ထိုင်းပြီးအငင်းခုံလို့ရတာအဓိပ္ပာယ်မရှိကြောင်းနဲ့သူ့အနေနဲ့အွန်လိုင်းကနေအခြေခံငင်းခုံရဲ့အချိန်ဖြုန်းနေမှာမဟုတ်ကြောင်း Fox သတင်းဌာနမေးမြန်းချက်ကိုဖြေကြားခဲ့တာပါဒုသမ္မတဟောင်း Joe Biden ရဲ့မဲဆွယ်အဖွဲ့ကတော့ဒီစကားစစ်ထုတ်ပွဲမှာ Biden ပါဝင်မှာဖြစ်ကြောင်းပြောပါတယ်ဒါအပြင်သမ္မတငင်းလို့မရအောင်ဒီ Town Hall တွေ့ဆုံမေးမြန်းတဲ့စကားစစ်ထုတ်ပွဲကိုအောက်တိုဘာ15ရက်စာနောက်တစ်ပတ်အောက်တိုဘာ22ရက်ကိုရွှေ့ပေးမယ်လို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘိုင်ဒန်မဲဆွယ်ဖွဲ့ရဲ့ကြေညာချက်တွေထရမ့်မဲဆွယ်ဖွဲ့ကသဘောတူကြောင်းကြေညာချက်ထုတ်ပြန်ပြီးအောက်တိုဘာ22ရက်နေ့မှာဒုတိယစကားဆက်ထိုးပွဲကျင်းပဖို့နဲ့တတိယပွဲကိုအောက်တိုဘာ29ရက်ရွှေ့ဖို့ပြောကြားခဲ့တာပါ။ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်အခုဆက်ခံရသူဟာချက်တပြေးနေမှာ36သန်းကျော်ဖြစ်သွားပါပြီ။ဒီရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins ကကောက်ယူတဲ့စစ်တမ်းအရဒီရောဂါနဲ့တေဆုံးရသူကလည်းတသန်းကျော်ဖြစ်နေတာပါ American နိုင်ငံကတော့ဒီရောဂါကူးစက်ခံသူ9သန်းခွဲကျော်နဲ့အများဆုံးဖြစ်ပြီးတေဆုံးရသူကလည်း2သန်းကျော်ရှိနေတာပါ India ကကူးစက်ခံသူ 6.8 သန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီး Brazil က5သန်းကျော်နဲ့တတိယအများဆုံးဖြစ်နေပါတယ် COVID-19 ကူးစက်ခံတဲ့ American သမ္မတ Donald Trump ကိုပြီးခဲ့တဲ့သတင်းပတ်ဆင်းဦးတင်ခဲ့တော့ကအကူတရားမှာတုံးခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အတွက်ခန္ဓာကိုယ်ရင်းခုခံကာကွယ်တဲ့ antibody ကုသမှုကိုဒီရောဂါအတွက်အရေးပေါ်အခြေအနေမှာသုံးခွင့်ပေးဖို့အစအစနဲ့ဆေးဝါးစီမံခန့်ခွဲဌာန FDA ကိုလျှောက်ထားခဲ့တယ်လို့ American ခြေဆိုင်ဇီဝအနည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Regeneron ကပြောပါတယ် COVID-19 ရောဂါကုသရမှာထိရောက်မှုရှိတဲ့ virus ပိုးသတ်ဆေးတစ်မျိုးဖြစ်တဲ့ Remdesivir ဆေး၅သိန်းဝယ်ယူဖို့အတွက်American ဂီလီယက်ဆေးကုမ္ပဏီနဲ့စာချုပ်ချို့ဆိုခဲ့တယ်လို့ဥရောပကော်မရှင်ကချက်တဲ့ပြင်းနေမှာကြေညာပါတယ် COVID-19 ကူးစက်ခံပြီးအပြင်းထန်နာမကျန်းဖြစ်စေမှုကိုကာကွယ်ဖို့အတွက်ဗက်ဆင်းမှမပေါ်သေးပေမဲ့ Remdesivir လို့ခေါ်တဲ့ Remdesivir ဆေးကတော့ဒီရောဂါကူးစက်ခံသူတွေအမြန်ပြန်ပြီးနလန်ထူစေတာဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တည်းမှာပဲဒီရောဂါကူးစက်ခံရတဲ့ American သမ္မတ Donald Trump ကိုကုသရမှာဒီဆေးကိုပါသုံးစွဲခဲ့တာဖြစ်ပါတယ်ဒီဆေးကို COVID-19 ကုသဆေးတစ်မျိုးဖြစ်တဲ့ဥရောပကော်မရှင်ကဇူလိုင်လထဲမှာအတည်ပြုပေးခဲ့တာပါ။ဥရောပတလောမှာမကြခင်သတင်းပတ်တွေအတွင်းဒီရောဂါကူးစက်မှုတဟုန်တိုးတိုးလာတဲ့အတွက်ဆေးပြက်လက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အခုချုပ်ဆိုတဲ့သဘောတူညီချက်အရဖွဲ့ဝင်နိုင်ငံတွေအနေနဲ့ချက်ချင်းတုံ့ပြန်အတွက်ဆေးဝယ်ခွင့်ပြုမှာဖြစ်ကြောင်းဆေးကုမ္ပဏီကပြောပါတယ်။ American ပြည်အစုအနောက်လေပိုင်းဒေသ Michigan ပြည်နယ်အစုအနဲ့အုပ်ချုပ်ရေးမှူး Gretchen Whitmer ကို November 3ရက်သမရရွေးကောက်ပွဲမတိုင်ခင်ဖြုတ်ချဖို့အတွက်ကြံစည်မှုတစ်ခုကိုတားဆီးနိုင်ခဲ့တယ်လို့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခံရသူ6ဦးရှိနေပြီးသူတို့ဟာလာပေါင်းများစွာဒီကိစ္စအတွက်ကြိုးတင်ကြံစည်ခဲ့တဲ့အပြင်စီးကျွမ်းကျင်သူတွေနဲ့ပါလေ့ကျင့်ခဲ့ကြတယ်လို့ဩဂုတ်လနဲ့စက်တင်ဘာလထဲမှာအစမ်းလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့ပြည်ထောင်စုတရားရုံးရာဇဝတ်မှုရင်ဆိုင်ရာတင်ကြားချက်မှာဖော်ပြထားပါတယ်အခုလိုကြံစည်သူတွေကိုဖမ်းမိဖို့အတွက်သတင်းပေးချက်လက်တွေနဲ့အစိုးရထောင်လိုင်းအဖွဲ့ကမှမသိအောင်ရောင်းဆောင်ပြီးဖော်ထုတ်ခဲ့တာဖြစ်ကြောင်းချက်တပြင်းညက်နေသတင်းစာရှင်းလင်းပွဲမှာအာလာဘန်တွေကပြောပါတယ်အုပ်ချုပ်ရေးမှူးဝစ်မာဟာ COVID-19 နဲ့ပတ်သက်ပြီးတားဆီးပိတ်ပင်မှုတွေပြင်းပြင်းထန်ထန်လုပ်သူလို့မီရှိဂန်ပြည်သူတွေကသတ်မှတ်တယ်လို့သူမရဲ့ပြည်နယ်တွင်တားမြစ်ပိတ်ပင်မှုအမိန့်တွေဟာဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်ရာရောက်နေတယ်လို့လည်းဒီလအစောပိုင်းမှာမီရှိဂန်တရားရုံးချုပ်ကပြောကြားခဲ့တာပါဟ Hurricane Monai Tata ha Mexico Peninsula ကိုဖြတ်ပြီးလာနေရကနေအားကောင်းလာပြီးတောက်ကြနေညနေပိုင်းလောက်မှာ Louisiana ကမ်းရိုးတန်းကိုရောက်လာနိုင်တယ်လို့အားဖြင့်လည်း Hurricane Monai ဖြစ်ပြောင်းလဲသွားနိုင်တယ်လို့ American Hurricane Center ကချက်သတင်းနေမှာပြောပါတယ်။နောက်ဆုံးရတဲ့အချက်အလက်တွေအရ Hurricane Delta ဟာ Mexico Peninsula အလယ်ပိုင်း Louisiana ကမ်းရိုးတန်းတောင်ဘက်မိုင်400กว่าမှာရှိနေပြီးအရှေ့မြောက်ဘက်ကိုရွေ့ရှားနေတာပါ။လက်ရှိလေတိုက်နှုန်းကတော့တနအီမိုင်တရားကျော်နှုန်းထိရှိပြီးဟာရီကိန်းပြန်အဆင့်နှစ်ဖြစ်လာနေတယ်လို့လည်းပြောပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 8.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရမထောင်းမှာ VOE American အသံရဲ့နောက်ဆုံးရပဒေခင်တရေတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာနိုင်ငံမှာမနေ့ကဓာတ်ခွဲနမူနာ1000ကျော်စစ်ဆေးခဲ့တဲ့အထက်က COVID-19 ကူးစက်သူနောက်ထပ် 1012 ယောက်ထပ်မံတည်ပြီးလိုက်တဲ့အတွက်စုစုပေါင်းကူးစက်ခံရသူ 12,445 ယောက်ရှိသွားပြီဖြစ်ပါတယ်။မနေ့က COVID-19 ကြောင့်တရက်သေးသေဆုံးသူကလည်း25ယောက်ရှိပါတယ်။အခုထိသေဆုံးသူပေါင်း935ယောက်ရှိသွားပြီဖြစ်ပါတယ်။အော်တိုဘာလ10ရက်နေ့အတွက်ဓာတ်ခွဲနမူနာ 12,268 ခုကိုစစ်ဆေးရတာဖြစ်ပါတယ်။မလနောက်ပိုင်းကစလို့ဓာတ်ခွဲနမူနာပေါင်း 36,800 ကျော်စစ်ဆေးခဲ့ပြီဖြစ်ပါတယ်။အခုချိန်ထိဒီလူနာရီတဲကပြန်ပြေးကျန်းမာလာသူက 6,366 ယောက်ရှိပါတယ်။ COVID-19 ရောဂါကူးစက်ပြန့်ပွားမှုကိုအမြန်ဆုံးနဲ့အထူးရောက်ဆုံးရှင်းချနိုင်ဖို့အတွက်နေအပြင်ထွက်တဲ့ခါတိုင်းနှာခေါင်းဆီးကိုတဆင်ကြဖို့လည်းကျန်းမာရေးဌာနကအော်တိုဘလာ၄ရက်နေ့ကသတိပေးချက်ထုတ်ပြန်ထားပါတယ်။ပြည်လဲရေးကြောင်းကုန်စည်ပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Mars Company ကမြန်မာစစ်တပ်ပိုင်စကန်တွေမှာကုန်တွေကုန်ကျပြုလုပ်တာတွေကိုရပ်ဆိုင်းတော့မှာဖြစ်တယ်လို့ UK အခြေစိုက်လူခွင့်ရေးဖွဲ့တစ်ခုကပြောပါတယ်။လူခွင့်ရေးချုပ်ဖောက်မှုတွေရှိတဲ့မြန်မာစစ်တပ်နဲ့လုံခြုံရေးလုပ်တဲ့ကုမ္ပဏီစရင်Dirty List ကိုပြုစုနေတဲ့ Bubble Campaign UK အဖွဲ့ကစာတပရိတိကအခုလိုပြောလိုက်တာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးပင်လယ်ရေကြောင်းသယ်ယူပို့ဆောင်ရေးကုမ္ပဏီကြီးဖြစ်တဲ့ AP Moller Mars Company ကအော်တိုဝါလာကုန်ကစပြီးမြန်မာစစ်တပ်ပိုင်စကန်တွေကိုအသုံးပြုနေတာတွေကိုရပ်ဆိုင်းဖို့သဘောတူလိုက်ပြီးလို့လည်း Bubble Campaign UK အဖွဲ့ကပြောပါတယ်။ Mars Company ကတော့သတိကြီးစွာထားရင်းနဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေဆက်လက်လုပ်ဆောင်သွားဖို့အကြံပေးတိုက်တွန်းချက်တွေကိုသတိပြုပြီးကြောင်း EFP သတင်းဌာနကိုပြောပါရယ်။ဒါပေမဲ့လုပ်ငန်းဆောင်တာပြောင်းလဲမှုအသတင်းအသေးစိတ်ကိုတော့ပြောကြတာမရှိပါဘူး။ Pharma Campaign UK အဖွဲ့ရဲ့ Director Mark Farmana ကတော့ David Company Mask ရဲ့စုံပြတ်ချက်ဟာထူးခြားမှုရှိကြောင်းနဲ့တခြားရေကြောင်းသယ်ယူပို့ဆောင်ရေးကုမ္ပဏီကြီးတွေလည်းအလားတူလိုက်ပါလုပ်ဆောင်စေဖို့ဖိအားပေးလိုက်တယ်လို့ဖြစ်ကြောင်း EFP သတင်းဌာနကိုပြောပါရယ်။မြန်မာစစ်တပ်ပိုင်းလုပ်ငန်းကြီးတွေနဲ့အတူတွဲပတ်လုပ်ငန်းလောက်ကိုင်းနေတဲ့ဂျပန်ဘီယာကုမ္ပဏီ Kirin ကလည်းမြန်မာနိုင်ငံအတွင်းကလုပ်ငန်းတွေကိုပြန်လည်သုံးသပ်နေတယ်လို့ဇွန်လကကြေညာထားပါတယ်။မြန်မာစစ်တပ်ကဆယ်စုနဲ့ချီပြီးလူခွေချိုးဖောက်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပေမဲ့2019ကရိုဟင်ဂျာမွတ်စလင်တွေပေါ်ကျဉ်းကျဉ်းတနက်ဖြစ်နေခဲ့တဲ့ကိစ္စမှာတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်လို့ဆက်ဆွဲခံရပြီးနိုင်ငံတကာတရားဝန်ထိရောက်ရှိသွားခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဂျာသုံးတုံးကိုလက်မခံဘဲဒုက္ခဒယ်ရီကိုပြန်လည်စစ်ဆေးလက်ခံမှာဖြစ်ကြောင်းပြောထားပါတယ်ခင်ဗျ။သုံးရက်သက်တိုက်ဆန္ဒပြဝရီဖြစ်ပွားနေတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားတပ်သားပြည်တွေကရုံးရင်းစံခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပတ်စောပိုင်းတုန်းကအင်ဒိုနီးရှားဆူရာကလူကင်ဆိုင်ရာဥပဒေတရားထုတ်ပြန်ခဲ့တာကိုမကျေနပ်လို့တမရအင်ဒိုရှီဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအခုလိုရေယူပုံတုံးမိသက်ပိုက်တဲ့ပြန်ပြီးလူခွဲမှုကြိုးစားနေတာဖြစ်ပါတယ်။ရှီတော်ရှာဒေတာရဲ့စီးပွားရေးအင်အားအကြီးဆုံးအင်ဒိုနီးရှားနိုင်ငံမှာတင်းနာလေးကတည်ပြလိုက်တဲ့အလုတ်ကင်ဖန်တီးရေးဥပဒေကအလုတ်သမားခွေရည်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုအားနည်းစေတယ်လို့ဆန္ဒပြသူတွေကယုံကြည်နေကြတာဖြစ်ပါတယ်။ဂျကာတာမြို့မှာဆန္ဒပြသူလူပေါင်း1000လောက်ကိုထိန်းသိမ်းခဲ့ပြီးတခြားမြို့တွေမှာလည်းလူတရာကျော်ကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။အလုတ်သမားတမကကောင်းဆောင်ဂျူဘီစီကတော့ဒီဥပဒေကိုမဖြတ်သိမ်းခြင်းဆန္ဒပြပွဲတွေကိုဆက်လက်လုပ်ဆောင်သွားမယ်လို့ပြောပြီးသုံးရက်ကြာဆန္ဒပြပွဲကိုရပ်တိုးလုပ်ဖို့တိုးစော်ထားပါတယ်။အင်ဒိုနီးရှားရုပ်မြင်သံကြားဌာနတွေကတော့နိုင်ငံတော်ဝန်ကမြို့တွေမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကိုထုတ်လွှင့်နေတာမှာအစွန်ဖျားဒေသမာလကူမြောက်ပိုင်းဒေသအထိပါဝင်ပါတယ်။အနောက်ဂျာဗာဒေသမှာတော့တူလန်တလန်ကိုပိတ်ဆို့ထားပြီး ကော်ဖီဆိုင်ဒီဇိုင်းပြီးရှုခံရတာကိုလည်းတွေ့မြင်ကြရပါတယ်။ဒါကြောင့်ရေးပေါ်အခြေအနေထုတ်ပြန်ပေးဖို့ပြည်내အုပ်ချုပ်ရေးမှူးတွေကသမရဂျူဂိုဝီဒိုဒိုကိုတိုက်တွန်းတောင်းဆိုလာကြပါတယ်။သမရဝီဒိုဒိုရဲ့အဆိုအရကတော့ကြာစင်းနေတဲ့အင်ဒိုနီးရှားစီးပွားရေးပြန်လည်တန်းထူဖို့အရေးကျိုးဒီစနစ်တွေကိုဖယ်ရှားပြီးနိုင်ငံခြားရေးနှုန်းမှုတွေဆွဲဆောင်နိုင်ဖို့အတွက်ဒီဥပဒေကိုထုတ်ပြန်ရတာဖြစ်တယ်လို့ပြောပါတယ်။ဒီကွန်မြူနစ်ပါတီဥက္ကဋ္ဌမော်စီတုံးရဲ့ပျောက်ဆုံးနေတဲ့လေယင်းမှုစာလွန်အလေးတစ်ခုကိုဟောင်ကောင်မှာနှစ်ပိုင်းပြန်လည်ပြန်လည်ရှာဖွေတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပုံတုံးလေးကပြောပါတယ
်။根据受害人所讲咧，就系由部主席亲自所
提示嘅。ဥက္ကဋ္ဌကြီးမော်ရေးတယ်လို့ခုခံရတဲ့ပိုင်ရှင်ကပြောပါတယ်။ဒါပေမဲ့ကျွန်တော်တို့ပြန်တွေ့တော့စာလိတ်ကနှစ်ပိုင်းပြတ်နေပြီ။စာလိတ်ကသိရှိပြီးလူတွေကိုပြသဖို့ခက်ခဲတာကြောင့်နှစ်ပိုင်းဖြတ်ပစ်လိုက်တယ်ဆိုတာကိုကျွန်တော်တို့စစ်ဆေးတွေ့ရှိခဲ့ပါတယ်လို့ဟောင်ကောင်ရဲကပြောပါတယ်။ဒီဖုံးပြနိုင်တဲ့လေယင်းစာမှုလိတ်ဟာရှေးအောင်စိတ်ကောင်းတွေအကျွေးစီတွေနဲ့တခြားလေယာဉ်မှုတွေနဲ့အတူအဓိပညာစုဆောင်သူတို့ရဲ့အင်္ဂါနေစက်တင်ဘာလ10ရက်နေ့တုန်းကခိုးခံခဲ့ရတာဖြစ်ပါတယ်။ခိုးခံရတဲ့စုဆောင်ပစ္စည်းအလုံးရဲ့တန်ဖိုးကဟောင်ကောင်ဒေါ်လာ5ဘီလီယံ၊အမေရိကန်ဒေါ်လာ645သန်းတန်ဖိုးရှိတယ်လို့အဲ့ဒီပစ္စည်းတွေရဲ့ပိုင်ရှင်ဖြစ်သူကရဲကိုအစီအခံထားပါတယ်။အခုတွေ့ရှိခဲ့တဲ့ဥက္ကဋ္ဌကြီးမော်ရဲ့လေယာဉ်စာလိတ်ကိုဝယ်ယူပြီးခဲ့သူကအတုလို့ထင်တာကြောင့်ဟောင်ကောင်ဒေါ်လာ900၊အမေရိကန်ဒေါ်လာ65ဒေါ်လာနဲ့ပေးပြီးဝယ်ယူခဲ့တာဖြစ်ပါတယ်။သိရလွယ်အောင်လည်းသူကနှစ်ပိုင်းဖြတ်ပစ်ခဲ့တာဖြစ်ပါတယ်။မော်စီတုံးအမတ်တရားပစ္စည်းတွေကိုတရုတ်နိုင်ငံမှာလူတွေတော်တော်များများလိုက်လံရှာဖွေနေတာဖြစ်ပြီးငွေမျိုးမျိုးပြည့်ပြည့်ရရှိရာပစ္စည်းတွေဖြစ်နေတာပါ။အတုတွေကိုလည်းနေရာတကာတွေ့နေရတာဖြစ်ပါတယ်။တောက်ကြနေမနေခင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါကိုဗစ်ရောဂါထံအဓိကခံနေရတဲ့ရန်ကုန်မှာဆေးရုံဝန်ထမ်းတွေအခြေအနေဘယ်လိုရှိပါလဲလို့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနပြောခွင့်ရကုန်မေးရမှာဒေါက်တာသန်းနိုင်စုကအရင်အစာပိုင်းမသိချိန်မှာအုပ်စုလိုက်ကူးဆက်ခံခဲ့ရပေမဲ့နောက်ပိုင်းအနည်းငယ်သာရှိပြီးတဖြည်းဖြည်းထိလာနိုင်ပြီလို့ဆိုပါတယ်
။ဆာပိုင်းမှာကတော့တိတ်ပြီးတော့ awareness မရှိသေးတဲ့အချိန်ပေါ့ဆန်။အဲတော့ဒီခုနကကိုဗစ်ကဒီဆက်ဆာခြင်းပေါ့ခုန silent carrier များတဲ့အချိန်ပေါ့နော်။အဲ့ဒီအချိန်မှာလည်း precaution လေးနဲ့လည်းကျွန်တော်တို့ဘက်ကလည်းကြောက်သွားတာပေါ့နော်။ကိုဗစ်အဲ့လောက်ဖြစ်နေလို့မထင်ဘူး။ what about တဲ့ဆရာမကြီးရောဆရာဝန်ကြီးရောထိကြတယ်ပေါ့နော်။အော်တူရီလည်းထိကြတယ်ဟုတ
်ဟုတ်ကဲ့ you
ဟုတ်ကဲ့ဆရာ
ဖက်က
နောက်တော့အဲ့ဒီမှာပြန်ပြီးတော့ဆက်လိုက်တဲ့အခါကျတော့ positive ဖြစ်တဲ့ patient ပေါ့နော်ပေါ်ထဲမှာလာတက်သွားတဲ့ patient အဲ့ဒီကနေပြီးတော့ contact trace လိုက်တော့ထိတွေ့တဲ့ဒီကဆရာဝန်ဆရာမတွေပါပေါ်လာပေါ့နော်အဲ့ဒီဆက်လိုက်ဆက်ရပြီးတော့လိုက်တဲ့အခါကျတော့50ကျော်လောက်ထိဖြစ်သွားတယ်အိမ်ကနေ
ဟုတ်ကဲ့အဓိကတော့ဒီယောဂဖြစ်နေတဲ့အနေအထားမပြင်းထန်နေတဲ့အနေအထားမှာဒုနာတွေမှာမရှိနိုင်ဘူးဆိုပြီးတော့
silent carrier နဲ့တွေ့တော့ပေါ့ဆရာ asymptomatic ပေါ့ဆရာ
ဟုတ်ကဲ့အခုနောက်ပိုင်းရောအဲ့ဒီအခြေအနေကို
နောက်ပိုင်းကတော့ကြူကြားထိလာတော့ရှိရဲ့ဆရာခုနကလို့အုပ်လိုက်ကြီးထိလာတော့တင်ပြီးရှိရောဆရာဟုတ်ပါတော့ဒီနောက်ပိုင်းကျတော့ကျွန်တော်က infection prevention control ပေါ့နော်ပပိုင်းရတဲ့အချိန်လေးသွားထိတယ်ဆိုတော့ဗျာဒူနာစီကတိုက်ရိုက်ထိတာကျွန်တော်နေပါတယ်ဒူနာစီကတိုက်ရိုက်ထိတာနေပြီးတော့ကိုချင်းချင်းထိတာနည်းနည်းများတယ်နောက်ပိုင်း cluster လေးပေါ့5ယောက်6ယောက်တည်းထိကြတာရှိတယ်အဲ့ဒါကြတော့သူတို့ဒီ2 minute လူစားတဲ့အချိန်ပေါ့နော်ဒီ mask ကိုချက်တယ်သူတို့ကလည်းတနေတာပေါ့ PPE နဲ့ချိန်လုံးနေရတဲ့အချိန်ကျတော့ဒီ2 minute စားတဲ့အချိန်လေးကိုချင်းချင်းလေးပေါ့နော်အဆုံးတဲ့အချိန်လေးစကားကြီးပြောပြကြကိုကြိုက်ဟာဒီတိုင်းလည်းထည့်သေးပေါ့နော်အဲ့ဒီမှာထိကြတဲ့လူတယောက်ပေါ့တနေ့အားဆိုထိကြရတယ်ပေါ့နော်နောက်တော့ဆေးရုံတွေရောလာပြီးတော့တာဝန်ထမ်းဆောင်နေပေါ့နော်သူကလည်းသူ့ကိုယ်သူထိကြမှမသိဘူးပေါ့ဒီဘက်ကဟိုပြေပေါင်းနေနေတယ်အဲ့လိုအဆုပြီးတော့စားလိုက်တယ်ပေါ့နော်ကုသွားတယ်လေရှိတယ်ကြာနောက်ပိုင်းကတော့ဒီ infection prevention and control ကတော့ဘာတော်တော်လေးကောင်းလာတယ်ပေါ့ဆရာ awareness တက်လာတယ်ဒီ IPC တက်လာတော့သူကဒီ waiver ကြီးကိုတောင်းဘူးလားတော့မှာဆိုတော်တော်ကြီးကောင်းလာတယ်ကြာအဲ waiver ကြီးကိုထိတဲ့လူမရှိသလောက်ပဲကောင်းလာတော့ထိတဲ့လူနည်းနည်းတော့ရှိတယ်အဲ့လေခုနပြောတဲ့ဒီတခြားဆေးရုံတစ်ခုကနေလည်းတာဝန်ထမ်းဆောင်တဲ့စေတနာဝန်ထမ်းဆောင်ဝန်မပေါ်နေတယ်ဟုတ်ရှိတယ်လို့ပဲပြောအောင်ပါဆရာဒါပေမဲ့ဒီ causality ဖြစ်သွားလောက်တဲ့အထိအဲ့လိုမျိုးတော့တရားမှမရှိသေးပါဘူ
းဟုတ်ကဲ့နောက်ဒီကျန်းမာရေးဝန်ထမ်းအပြင်ပေါ်နော်ဆေးရုံမှာရှိတဲ့ဝန်ထမ်းတွေကုသခံမှုနေထားရော
ဟာတခွဲဝန်ထမ်းထိရလေရှိရဆရာနောက်ပိုင်းကျတော့မှပြန်ဖြစ်တော့မှာနိအချို့တွင်တော့အဲ့ဒီမြဝီလိုပါလို့မှလုပ်တဲ့ဟာရောအောင်လိုက်တော့ရတယ်ကြာအိမ်မှာထိတာတိတ်မရှိဟုတ်ပါတော့ဒါကကျွန်တော်တို့ပထမဖြစ်တဲ့အချိန်ပေါ့နော်အဲဒုတိယအချိန်ကချို့တက်ခွဲဝင်တဲ့နေရာထိတယ်ပေါ့နော်ဟိုကတော့ကျမကြီးဝင်တဲ့နေရာကိုကျွန်တော်ကတီးကြလေးပေါ့တီးကြလေးထားပြီးနေနိုင်တဲ့နေရာလေးပေါ့နော်သူတို့လည်းမော်တီဗေးရှင်းပြန်ရအောင်အမြင်ဆုံးနဲ့အလုပ်ပြန်ဝင်ရအောင် အဲ့လိုနေရာလေးကျွန်တော်စင်တာလေးရောဒီကောင်မှာရှိပါဟုတ်ကဲ့နောက်တော့ဆေးရုံတွေမှာအခုလူနာရေးတွက်ကလည်းများလာတော့ဗောနော်အဲ့ဒီခါကျတော့ဆေးရုံတွေလည်းထက်ချဲတဲ့ခါကျတော့လေဝင်းနဲ့အာအဲ့ဒီမှာတရှိနေထားတဲ့ဒီနော်တိုင်းနဲ့ပြည်နယ်ရာဇာဝီကိုယ်ရဲ့လူတွေနေထားဒေသနာဝန်ထမ်းပေါ့ဒီမှာနိုင်ငံဆရာဝန်တရားဆရာဝန်တွေပေါ့နော်သူတို့ရောဆေးရုံတော့
ကျွန်တော်အနော်မီယာဆက်ဆက်ဒီဟာမျိုးလေးပေါ့နော်သူတို့ကမိတော့အပေးနေတယ်ထိချောင်းသားတွေဥနာတိချောင်းသားတွေအများကြီးပါပဲဗျာတကယ်ကိုအတက်ကြကြနေလို့ပေါ့နော်ဒီလေကြတယ်ကျွန်တော်တေဘူးဆောင်နဲ့ပတ်သက်ပြီးတော့အန်ဒီနဲ့အလှူရှင်တွေအားလည်းအလှူရှင်အများကြီးပေါ့ဗျာအဲ့ဒီမှာလည်းပြန်ကောင်းတဲ့လူတွေအားလည်းထွက်လာပြီးတော့တွေ့တဲ့ဒီ
ဖီယိုအင်မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကိုဗစ်19ကပ်ရောဂါကူးစက်မှုလှိုင်းတံကိုအပြင်းထန်ခံစားနေရတဲ့ရန်ကုန်တိုင်းအတွင်းရောဂါကာကွယ်ထိန်းချုပ်ရေးလော့ဒေါင်းနီးပါးပိတ်ပင်ကန့်သတ်ထားတာကြောင့်စီးပွားရေးလုပ်ငန်းတွေပါဝင်လူမှုအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေဘယ်လိုထိခိုက်လာသလဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်ကျွန်မအင်ဂျင်နီယာမရှင် ကိုဗစ်19ကရောဂါသူ2,500ကျော်ရှိလာတဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ထိန်းချုပ်ရေးကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာလော့ဒေါင်းကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်အထူးသဖြင့်အောက်တိုဘာလ9ရက်နေ့ကအထည်ချုပ်လုပ်ငန်းတွေပိတ်ပင်ထားတဲ့ရက်သတ်မှတ်ချက်ကိုအောက်တိုဘာလ21ရက်နေ့အထိတိုးမြှင့်ခဲ့ပါတယ် ကယောဂါကူးစက်မှုအမြင့်ဆုံးအချိန်ရောက်နေတဲ့ရန်ကုန်တိုင်းမှာစီးပွားရေးလုပ်ငန်းတွေအထိငါလာတဲ့အချိန်ဟာအခြားတိုင်းနယ်ပြည်နယ်မှာရှိတဲ့လုပ်ငန်းတွေကိုပါရိုက်ခတ်မှုအတော်ကြီးမားလာနေကြောင်းမကွေးတိုင်းစနေမြို့နယ်က
ဂျမ်ဂျီလ်စာတောက်ကုံအသေးစားလုပ်ငန်းရှင်မက်သက်စုထေးကဗီအိုကိုအခုလိုပြောပါတယ်တက်ရောက်မှုကတော့ဖြင်းနေပေါ့နော်အဓိကကဆုလို့ဆိုကုန်ချမ်းတွေပြတ်တယ်ပေါ့မှာကုန်ချမ်းတွေပြတ်တယ်အဆက်ရုံတွေပိတ်ထားတယ်ဆိုကုန်ချမ်းတွေမှားလို့မရဘူးအဲ့တော့ကုန်ချောင်းပြန်ပိုးလိုက်နေရမှာလေဟိုတရားနေပြီးမှပိုးလိုက်တယ်ပို့ပြီးတော့မှပွဲရုံတွေကပိတ်ထားတယ်ဆိုအချို့လို့ဆိုအော်ရာဟိုအော်ရာတို တယ်ရှုပ်တင်လည်းနောက်ဆုံးစာပတ်ကုန်ဒီမှာမအစာအဆူစီနှုံးပြီးတက်လာလိမ့်မယ်လို့တော့ရှုပ်တင်တယ်မှာလုံလန်းရှင်ဒီမှာလည်းတော်တော့ဟိုလောက်ရတာဘလို့ပုံစံနဲ့တွားရမလဲဆိုတာပလန်ချလို့မရတဲ့အနေအထားမျိုးတော့ရှိရမှာ
တားပြင်ကူးစက်မှုနေရာပေါ်မူတည်ပြီးကန့်သက်ထိန်းချုပ်မှုတွေမတူတဲ့အပေါ်မှာလုပ်ငန်းတွေလက်ပတ်နိုင်ရေးတက်ဆိုင်ရာတာဝန်ရှိသူတွေကစီမံခန့်ခွဲမှုလိုအပ်ချက်အများပြားရှိနေတာတွေ့ရတယ်လို့လည်းမသက်စုထေကပြောပါတယ
်အခုကနေပို့ဆိုးတာတခုပေါ့နော်အဲ့ဒါပါလေဆိုတော့တရွာတစ်ပုတ်ဆန်းနေတာမိုက်တယ်တမန်ရလုံးတပြင်းကြီးမဟုတ်တော့လေဒါတပြင်းကြီးမဟုတ်တော့ခါကျတော့ကို့မြို့ကို့ရွာမှာကို့စီစဉ်တဲ့ကိုကြီးမတူတဲ့ခါအဲ့ရရပို့ဆိုးတယ်မိုက်ရင်ပြီးတော့နောက်ထပ်တစ်ခုကမှန်ပါလေဒါလုတ်တင်လုတ်ထိုက်လို့လုတ်တယ်ဆိုရင်တောင်မှအမရဲ့အမေဒီမဲဆွယ်ပွဲကြီးအရင်မဲဆွယ်နေရတယ်ဇာတ်ကလည်းလွတ်ပေးထားတာအဲ့ဒါတခုကတော့ဒီလိုပုံစံမျိုးစီးပွားရေးမှာကန့်တက်ပြီးတော့ဒီလိုမျိုးပြပြရှိရှိကြီးမဲလူအုပ်ကြီးနဲ့မဲဆွယ်နေတာကိုကျတော့ဘာမှအရေးမကြီးဘဲကြည့်နေရပေါ့နော်အဲ့တော့ဆိုရင်လုံမဆိုလည်းအကောင်တော့ပြပြသာသာကန်လိုက်ပေါ့နော်မလုတ်ခွဲတဲ့ခါကျဒီမဲ့စီးပွားရေးစကတိကောက်ပြီးဒီဘက်မှကျဒီဘက်ကအလိုရေးတိုင်းတော်နေတခုတော့ဆိုသိပြီးတော့အဆင်မပြေဘူးပေါ့နော်။အမြင်ကြီးကြားနေရတာလည်းအဆင်မပြေဘူးမှ
။ကိုဗစ်ကာလအကျက်အတဲကြီးကြီးမားမားရင်ဆိုင်နေရသူတွေထဲမှာစီးပွားရေးလုပ်ငန်းရှင်တွေဒါမှက NGO လူထုအခြေပြုအဖွဲ့အစည်းတွေလည်းအခက်အခဲတွေရင်ဆိုင်လာနေရတဲ့အခြေအနေကိုမင်္ဂလာမြန်မာအမှုဆောင်ညွှန်ကြားမှုဒေါက်တာဖုံးဝင်းက VOA ကိုအခုလိုပြောပြပါဗျာ
။အလုတ်ကတအားကိုနှေးသွားပြီးတော့ပထမတလားလောက်တုံးကမပြီးတော့ဘူး။ဒုတိယတလားလောက်ကျတော့ကျွန်တော်တို့တော်တော်ပုံပြက်လာတယ်။အခုကကျွန်တော်တို့စီးပွားရေးလိုလုပ်ငန်းတွေလိုတိုက်ရိုက်ကြီးထိခိုက်တာမဟုတ်ပင်နဲ့ပြီးတာလေကျွန်တော်တို့အလုပ်ပြီးတဲ့နှောင်းကတော်တော်လေးကြာလာတယ်ဝန်ထမ်းတွေရဲ့စိတ်ကလည်းကစင်ကလျားဖြစ်တာပေါ့နော်ဆိုတော့ကျွန်တော်တို့ work from home ဆိုတာကကျွန်တော်တို့ပမာပြည်မှာဟိုတတ်နိုင်တဲ့လူတွေကတော့ကိုယ့်အခန်းနဲ့ကိုယ်ဝင်နေပြီးတော့အလုပ်လုပ်ဖို့အဆင်ပြေပေမဲ့ကျွန်တော်တို့ဝန်ထမ်းတွေကတော့အိမ်မှာကျတော့အများစုနဲ့နေရတာဆိုတော့တကယ်တမ်းအလုပ်ကလုပ်ချင်တော့မှအိမ်ရဲ့အလုတ်ကကိုယ့်ပုံမှာလွှမ်းမိုးနေတာပေါ့အဲ့တော့အလုတ်တရားမပြီးဘူးပေါ့အ
ဲ့တော့ဒီကိုဗစ်အကျက်တဲကိုလည်းရင်ဆိုင်နေရတယ်တစ်ဖက်မှာလည်းယောဂထိန်းချုပ်ရေးလုပ်နေရတယ်လို့တစ်ဖက်မှာလည်းစီးပွားရေးလုပ်ငန်းတွေမပြတ်အောင်ဆိုလို့ရှိရင်ဘလို့နီးလန်းတွေလုတ်တင်နေရှင့်
ဆိုတော့အဓိကတော့ဒီကြော်သွားဖို့နီးလန်းတော့2မျိုး3မျိုးရှိတာပေါ့ဟိုကျွန်တော်ရဲ့အကြိုက်ဆုံးနီးလန်းဆိုလို့ရှိရင်တော့ဒီဆက်ယုံနေဒီယုံနေမှာမဖြစ်မနေဝင်ငွေရအောင်လုံးလောက်ရမယ်လူတွေစီးပွားရေးကောင်းအောင်အလုပ်လုပ်ရမယ်လူတွေကိုကျွန်တော်တို့ test လုပ်ပေးလိုက်ဟိုကောင်းတယ် အခု rapid test antigen test ရပြီဆိုရင် rapid test antigen test လုပ်မယ်အဲ့ဒီကနေပြီးတော့လူတွေရွေးထုတ်ပြီးတော့နေကောင်းတဲ့လူတွေကအနည်းဆုံးတော့50ရာခိုင်နှုန်းလောက်တော့သူတွေကနေကောင်းတယ်ဆိုလို့ရှိရင်အဲ့နေကောင်းတဲ့လူတွေကအလုံးလုံးကျန်တဲ့နေမကောင်းတဲ့လူတွေကနာကွာရန်တင်းလုပ်အဲ့လိုဆိုရင်ယောဂအောင်လည်းထိနိုင်မယ်စီးပွားရေးလည်းကောင်းမယ်လို့ထင်တယ်လေ
ကိုဗစ် -19 ယောဂဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ဆက်လင်းပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တင်းလာနေကပြည်သူကိုတင်ပြတဲ့ရုပ်သံဗီဒီယိုမိကွန်းမှာတော့ရွေးကောက်ပွဲကိုသတ်မှတ်တဲ့ရက်အတိုင်းကျင်းပနိုင်ရေးအသေးချာပြင်ဆင်နေကြောင်းပြောကြားခဲ့ပါတယ်ရှင
်ရွေးကောက်ပွဲကျင်းပဖို့တလားသာကြံတော့တဲ့အချိန်မှာပဲတိုင်းရင်းသားဒေသတွေကနိုင်ငံရေးပါတီတွေအခက်အခဲပေါင်းစုံကြုံရတဲ့အခြေအနေကိုပြောပြပေးခြင်းပါတယ်ကျွန်မမေခါပါရှိလာတဲ့ရေကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲကက်ယောဂကူးစက်မှုတွေတိုးနေလဲဖြစ်တာကြောင့်တောင်းလာလှုပ်ရှားမှုတွေကန့်သက်ထားတာမဲဆန္ဒရှင်စင်းအမားရင်းတွေနဲ့အင်တာနက်ဆက်သွယ်မှုအခက်အခဲတွေလိုစိန်ခေါ်မှုတွေနဲ့တိုင်းရင်းသားဒေသတွေမှာကြုံတွေ့နေရတာပါကချင်ပြည်နယ်ပြည်သူ့ပါတီကဒေါ်မဲလူကတော့ကက်ယောဂကာလာကန့်သက်ချက်တွေကြောင့်နိုင်ငံရေးလှုပ်ရှားမှုတွေကိုထင်သလောက်မလုပ်နိုင်ပဲဖြစ်နေရတယ်လို့ပြောပါတယ်
သမားတွေလုံးကပါတီတွေအကုန်လုံးအမေကြည့်ပြီးသားပြည်ပြည်သားပါတီတွေကအပြုံးရတာမဖြစ်ဘူးဒါပေမဲ့ကျွန်တော်တို့ကတော့တော်တော်လေးတော့အဖြစ်သေးတယ်ရှိတာပေါ့ဒီကိုဗစ်ကာလအနေထားမျိုးနဲ့စစ်ကားအောက်မှာလည်းလုပ်ရတဲ့အခါကျတော့ပုံမူပြီးမှကျွန်တော်တို့ကဝီကုန်ကြီးကြလည်းများတယ်နောက်အချိန်လည်းကုန်တယ်လူလည်းပိုပင်ပန်းတာပေါ့နော်ဒီလောက်လူတိုင်းကနားကိုကျွန်တော်တို့ဒီလက်အပြင်မှာတွေ့နိုင်ဖို့ရှာတောင်းကနားကြည့်ဖို့တော့မှကျွန်တော်တို့မထင်ဘူးပေါ့နော်ကျွန်တော်တို့ဒီမှာသူဒီရတဲ့ internet online ရေးစီမံဆက်သွယ်ရေးဖြစ်တယ်။အဲမျိုးနေရာမှာလည်းအဖြစ်ခဲ့တာဒါနောက်တမျိုးပေါ့နော်။မဲဆယ်ကာလလည်းကျွန်တော်တို့အဆက်ပါတော့မကနေနေရပါတော့နော်။မဲစင်းသားကြီးကိုပြောမှသူတို့ကအခုကနားလေလာမှာပေါ့နော်။သူကကြည့်တယ်ကြည့်ရတယ်သူတို့မဲစင်းပါလားမပါလားမသိတဲ့လူကပုံများနေတာအခုဒီချိန်နဲ့ဆိုတော့နောက်တကယ်တမ်းမဲသွားသေးတဲ့အခါတော့တတော်တော့ဆံချက်အုံးလို့ဖြစ်နေဒီမှာတော့
ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တူဖို့ရေလုံငန်းမှာအလုပ်လုပ်နေကြတဲ့တိတ်နေချီရဲ့ရွှေတောင်းအလုပ်သမားတွေမဲပေးခွင့်အခြေအနေတွေမရေမရာဖြစ်နေတာဟာလေစိန်ခေါ်မှုတစ်ခုပါပြည်အောင်စုရေးကော်မတီကော်မရှင်ကမဲဆန္ဒနဲ့ပြပမှာရပ်ပေါင်း90ထပ်မင်းနေသူတွေကိုကိုရောက်ရာအရက်မှာမဲပေးခြင်းဒီသတင်းပတ်ထဲနောက်ဆုံးထားရှောက်ထားဖို့ခွင့်ပြုထားပါတယ်။ဒါပေမဲ့လည်းဒီလိုရှောက်ထားဖို့အတွက်အခက်အခဲတွေရှိနေတယ်လို့ဖောက်ကန်မျိုးနဲ့စိတ်မူကြီးရကဦးရွှေသိန်းကဗီဒီယိုပြောပြပါတယ်
။အဲမြစ်တပ်ပြရာယာယီမြေလင်းစီမှာပဲရှင်နေမြစ်တွေကွန်ရပို့တဲ့စင်တာကြီးဆောင်ရတဲ့အခါမှာသင်းင်းထဲမှာပါတဲ့ဥစ္စာမြစ်စီရမှားတယ်မှားတဲ့ဥစ္စာကိုမှားတဲ့ကြောင့်ပြောလို့ရှိလို့ရှိရင်အပြပြင်းပေးဖို့ဆိုတာမျိုးထက်ဒါတလောက်တော့ရပါတယ်ဘာမှမဖြစ်မဖြစ်ပါဘူးဆိုအမြဲတမ်းဒီလိုပြောတာမျိုးကိုကျုံရတာမျိုးတွေရှိတယ်။ပြန်မှားနေလို့မေတ္တာစောင့်မရဘူးတာဝန်ပြုမလဲဆိုတဲ့ပြဿနာတော့ပြောစရာဖြစ်လာတယ်။စိတ်ကြောတစ်ခုတော့ဒီမှာစိတ်ကြောလို့ကြားတယ်များတယ်။ချုပ်ပြောမယ်ဆိုရင်တော့မေတ္တာစက်မရဘူးတော်တော်များများအဲတဝက်လောက်ကိုရှိလို့ပြောလို့ရနိုင်တာ။ဒီဒီစေရောက်မှာကဒီဟာပေါ့နော်ဒီ9ရောက်တော့ကတော့ဒါမေတ္တာဖို့အတွက်အခက်ခဲတဲ့ရင်ဆိုင်တွေကလို့ပြောလို့ရတယ်။
ရှိကောက်ပွဲကျင်းပဖို့လပိုင်းသာလိုတော့တဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပရိပခတွေတချော့ပြင်ပေါ်ပေါက်နေတာကလည်းစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။ဒီရပိုင်းတွင်မူဆဲခရိုင်မှာတပ်မတော်ငယ်တိုင်းရင်းသားလက်နက်ကင်တွေအကြောင်းတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတာကြောင့်ဒီအပေါ်မှာမဲပေးခွင့်ဆုံးရှုံးမဲ့အခြေအနေတွေရှိနေတယ်လို့မူဆဲမေဆန္ဒနေရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်내ကိုယ်စားလှယ်လောင်းဆိုင်ကြုံတိုင်းကပြောပြပါတ
ယ်အတွေ့အကြုံဆိုတာ2015လည်းရှိရပြီ2010လည်းရှိပြီ2015ကနေပြီ2020အထိကိုကျွန်တော်တို့ကအချိန်9နှစ်လုံးလုံးလုပ်ခဲ့ရပြီအဲ့ဒီအချိန်9နှစ်လုံးရှိနေတာတော့မှကျွန်တော်ပထမအချိန်ကမဲမှားတာကိုဒါပြောမယ်ဆိုရင်ဒါပေါ့ရတော့ပါဗျာနောက်ပြီးတော့ဒုတိယအချိန်ကထပ်ပြီးတော့ထပ်မှားနေဆိုကြတဲ့ဟိုကော်မရှင်ကပဲအလုပ်မလုပ်ကြတာဆိုတာကျွန်တော်တို့ကဒါမေးစရာဖြစ်လာတယ်ဗျာအချိန်ကလည်းမှားတယ်တချို့ကလည်းမပါဘူးရောက်တဲ့ပြည်မဲ့လည်းပပမလာတဲ့ဟာလေးလည်းရှိသေးတော့မဖြစ်သေးမဖြစ်ထားတဲ့ကိစ္စတွေပေါ့ပြောမယ်ဆိုရင်အခုကစစ်ပေးချောင်းတွေတော့ရှိလာပြီလေ။ဒါစစ်ပေးချောင်းတွေရှိလာပြီဆိုအဲ့ဒီစစ်ပေးချောင်းတွေအတွက်ကိုကျွန်တော်တို့ဘလို့မဲသေးနိုင်အောင်ဘလို့စစ်ပေးမယ်ဆိုတော့ဒါကျွန်တော်တို့ဒီဖြိုင်ကော်မရှင်ကဘလို့စဉ်းစားပေးမယ်ပေါ့။ချိန်လာတဲ့လူတွေကလည်းဥပကုန်းကြောင်းတစ်ကြောင်းနဲ့မလာနိုင်တာမဟုတ်ဘူးလေ။၃လကြောင်းတော့ပြန်သွားနေတယ်။ရောဖြစ်နေတော့ကျွန်တော်စစ်ပေးချောင်းတွေအတွက်ကတော့တော်တော်အခက်အခဲရှိနေတယ်ထင်တယ်ဗျ။
နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့ တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ကြံကြမယ်လို့မှရှင်းနေပြီးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ30%ခန့်တန်းကျော်ရှိမယ်လို့လည်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
ဆလာဒီကဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ရအောင်ပါခင်ဗျာ။မူရင်းအပေါ်မူရင်းအတုံးတုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စံသားပါ။အိန္ဒိယရဲ့မြန်မာနိုင်ငံမြင်းအကချင်းနိုင်ဂွင်းဆက်ဆွဲခေါင်းစဉ်နဲ့အဘိနတ်ပါလီဝေါ်ဂျီရဲ့ဆောင်မကူ ORF online.org မှာဖတ်ရပါတယ်။မကြာသေးခင်ကအိန္ဒိယနိုင်ငံသားရဲ့အတွန်းရှင်ဂလာနဲ့စီဦးစီချုပ်နာရာဝနေရောမြန်မာနိုင်ငံခီးစဉ်မှာအဓိကအချင်း စစ်တွေကလန်စီမံကိန်းရိုညာပြဿနာစရာကိုဆွေးနွေးကြတယ်လို့မီဒီယာတွေကရေးကြပြီးမဲ့တကယ်အရေးကြီးဆုံးပြဿနာကတော့တရုတ်နဲ့ဆက်ဆံရေးကိစ္စပဲဖြစ်ပါလိမ့်မယ်တဲ့အိန္ဒိယတရုတ်နယ်စပ်တင်မှမှုတွေမြန်မာလာနေတဲ့အတွက်နိုင်ငံသားနိုင်ငံတွေဟာပုံပြီးအရေးကြီးတာလဲလို့ဆိုထားပါတယ်မြန်မာအိန္ဒိယတရုတ်သုံးနိုင်ငံနယ်စပ်ချင်းထိတွေ့ရဝေါ်လုံဒရီဂန်ဒေသနေမျိုးတို့ဟာ ကေအူရိုလက်အောက်မှာရှိနေပြီးတကယ်လို့ဒါအိန္ဒိယတရုတ်စီးရေးတင်မှမှုပုံမူကြီးထွက်လာမယ်ဆိုရင်အိန္ဒိယအတွက်အရေးပါတဲ့နေရာမှာရှိနိုင်တဲ့ဒေသတစ်ခုဖြစ်ပါတယ်အဲ့ဒီဒေသမှာစီနယ်ကေအူရိုစီယာအရေးကြီးတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုရနိုင်တယ်လို့တိဘက်ကိုအဆုံးချသလိုပဲတရုတ်ကိုစန့်ကျင်ရမှာလဲကချင်ဒေသကိုနိုင်ဖဲတစ်ချက်အဖြစ်အဆုံးချနိုင်တယ်ဒါပြင်အိန္ဒိယရဲ့ Liza Dida, Matanago Tansi Bimet. The OM had you a Langu, Tija Langanidam, who the Geroki Ale, Indian and the Pumu, Kaneres and yet to Tom Rail Lesuare. Do the India Suaro, Yamatam Roya Yungimu Yasion, Atomida Chitadre, Yamasuanes and yet Tikaima Sulu, Kianem Lumia Ulusotawa. India Dilo, Tamaro Bohobu, Tinkai Muara, Jindo Mijima. The Yamananga, Suran and your Jail about wind and the Lena Purdinema, Tigris and Nibi, Sigway Simangi, Lumia, Pin, Nina, it is in Malay, all the young Lumia, Lusuare. Kia Urugu, India, Pinsuin, the Tibago, Dilson, and the Amazonzulu, Kaching Ule, Edu, Dunchalama, or Suin, yeah. India Ale, Yama Suya, Machima, Suin, you, Edu Lula, and Yaro, Missu, Zubi Mele. Masuaya Union Mutazumpia Mapsisiva, Eduza Lumna Messuin, or Indian and Yamabo, the Yoya Nangas in Yamahabu, together Kajum Zilin made of Yita Tower.
American Piazuma, COVID-19 yoga, Kusapian Wamu, Yemo Chini Town, POE Radio Ne Yotan Sisinigo, Jayi Bones and Jambu, Tolan Biniama, Radio Sisinigo Menet Chamaigani, Kananai Tine, Nagonaigani, Senai Tinimare, Tolan Binimare, Jomi Data Sisinigoro, Nazin Nagonaigani, Kananai Gueti, Oma Sepio, Tolan Biniama, POE Tolan Zetigo. Radio Net Jerusalem Opsin, View a Facebook Sandina Mane, Nathan Tishu Namaise.
A Gura Uong King and Yuma Yito Natchego, Nathan Yamachibare. And anybody you got where Jinya Zarama, Simane Democracy who Pieton de Me, Chigan Ubri Bobo Yisude, Udi Jago, Popia Tavare. Dame and Eddie Suyaha, Chigan Ubri who Pinzi Amelure, Dubin Yule. Sadin Kone Pony Radriajo, Wonking at Tonta Tavi, Tanya Wayonga, Kuni Densa Tawarek, now?
Chila Jimpame, you can wear to an NLD Padiga, Nasakonamiana, Jinya Zaran Tawitaware. Online kind book, Mepezu, Democracy Mangani, NLD who do Mepe, so that Kyoto Zanune at two. ဥကေကျဆုံးရကိုပေါ်ပြပါတယ်ပြည်ပြင်းရင်းရင်းနဲ့တိုင်းသားအရေးစစ်မှန်တဲ့ဒီမိုကရေစီဖြစ်တော့မယ်အခြေခံဥပဒေပေါ်ပေါက်ရေးရေရှည်တည်ခိုင်ခြင်းမယ်လုံခြုံဖွံ့ဖြိုးတိုးတက်ရေးစားတဲ့ဥတီချက်တွေဖြစ်ပါတယ်ဒီအရေးတွေအကောင်အထည်ပေါ်အောင် NLD အစိုးရရဲ့ဒုတိယ၅နှစ်လက်တန်းမှာဆက်လက်ကြိုးပမ်းမယ်လို့ကတိပေးလိုက်တာပါပဲဒီမိုကရေစီနည်းလမ်းနဲ့ပြည်သူကရွေးကောက်တင်မြှောက်တဲ Tamaroga, Yati, Nambule, Chuba, Meru, Subare. Nabiro, Tia Ubri, Subway, Etwe, Ubri, Tan Sangyate, Yetapwe, Bobo, Labune, Pizu, Chicken, Akure, Yepwe, Pira, only, Chuba, Meru, Subare. Democracy will Pitunzi, Machina Ubri, Bobo, Yule, and every partyga, Yachi, Pia, Makana, Tuyabade.
Democracy Lanyango, Peso Nile, Natasha, Chigan, Puezibo, Piensimo, Kakeni Lago, TV. စိတ်ပြတ်နေရင်မိမိကိုယ်ကိုမိမိချုပ်ချယ်ထားသလိုဖြစ်နေတယ်လို့ဩဂုလ20ရက်နေ့ထုတ်ဖရန်တီးယားစာဆောင်အက်ဒီတာအဘိုကဆိုပါတယ်လက်ရှိအခြေခံဥပဒေကြောင့်ဒီမိုကရေစီဖြစ်တော့မှုမဖြစ်နိုင်ပေမဲ့နိုင်ငံရေးလှုပ်လို့မရဘူးလို့မပြောနိုင်ပါဘူးအခွင့်အရေးကညင်သူတွေကသာအပြောင်းအလဲနဲ့ပြုပြင်ရေးမလုပ်ချင်ကြတာပါအခြေခံဥပဒေကိုမပြင်ဘဲတရားစီရင်ရေးဌာနကိုပြုပြင်ပြောင်းလဲနိုင်ပါတယ ဖြစ်ပါတယ်။ပြည်သူ့အတွက်တရားမျှတပြီးဗဲလိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ဟာဒီမိုကရေစီရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒီစနစ်အကောင်အထည်ဖော်တာကောင်းပေမဲ့အခုတော့ငញ្ញမ်းရေးလှုပ်ရှားသူတွေကိုဖမ်းဆီးနေတော့မှဖြစ်ပါတယ်
။အခြေခံဥပဒေကိုမပြင်ဘဲပြုတ်ပြင်ပြောင်းလဲရေးလုပ်တာကို NLD အစိုးရကပြသနေပါတယ်။ထွေအုပ်လို့ခေါ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကို2018ဒီဇင်ဘာလ28ရက်နေ့ကစပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုဆွဲပြောင်းဖွဲ့စည်းတင်တာဟာ NLD အစိုးရရဲ့ထင်ရှားတဲ့ပြုတ်ပြင်လုပ်ငန်းတစ်ခုဖြစ်ပါတယ်။အစိုးရအုပ်ချုပ်ရေးရန်တရားကြီးကိုပြည်ထောင်ဝင်ကြီးဌာနလက်အောက်ကဆွဲထုတ်နိုင်တာဟာဒီမိုကရေစီပြုပြင်ရေးအတွက်အလွန်အရေးကြီးတယ်လို့အာရှဖောင်ဒေးရှင်းကိုယ်စားလှယ်ဒေါက်တာမက်သျူးအာနော်က2019မှာသုံးသပ်ဖူးပါတယ်။ဒါ NLD အစိုးရရဲ့အောင်မြင်မှုဖြစ်လို့အစိုးရထိန်းသိမ်းပြီးကောင်းမွန်အောင်လုပ်ရမယ်လို့ပညာရှင်ဒေါက်တာလက်ကန်မက်ဒေါနော်ကဇွန်လ17ရက်နေ့ထုတ် Frontier မြန်မာစာတောင်မှာရေးသားထားပါတယ်။
အထွေထွေအုပ်ချုပ်ရေးဌာနဟာစေစိုးရအဆက်ဆက်မှာနှစ်ပေါင်းများစွာရပ်တည်ခဲ့တာမို့ဝန်ထမ်းတွေထဲမှာအငင်းကားစစ်ဘိုလ်ကအများစုဖြစ်ပါတယ်။သူတို့ရဲ့အကြီးအကဲကစေဦးစည်းချုပ်ဖြစ်ပါတယ်။အစိုးရဌာနတိုင်းမှာလည်းအငင်းကားစစ်ဘိုလ်တွေရှိပါတယ်။ရှောင်လို့မရနိုင်ပါဘူး။ပြည်ရေးဝန်ကြီးစစ်ဘိုလ်လက်အောက်ကထွေအုပ်ဌာနကိုအရသာလက်အောက်လွှဲပြောင်းလိုက်တယ်ဆိုပေမဲ့အရသာပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဟာလေတပ်ကအငင်းကားဘုံမှုကြီးဦးမင်းသူဖြစ်ပါတယ်။စစ်ဘိုလ်ဟောင်းတွေနဲ့လက်တွဲပြီးလုပ်ကင်ရင်ရသအုပ်ချုပ်ရေးစနစ်တည်တံ့တဲ့သဘောဖြစ်ပါတယ်။ NLD အစိုးရရဲ့ရေရှည်တည်တံ့ခံမြဲဖွံ့ဖြိုးတိုးတက်ရေးစီမံကိန်း2018ကနေ2030နဲ့ဆက်နွယ်ပြီးထွေအုပ်ဌာနကိုပြုပြင်သွားမယ်လို့2019နိုဝင်ဘာအစည်းအဝေးမှာဦးမင်းသူကပြောသွားပါတယ
်။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအထွေထွေအုပ်ချုပ်ရေးဌာနပါဝင်မယ်လို့ဦးမင်းသူကပြောပါတယ်။အခြေခံဥပဒေပုံမှန်160အရတိုင်းနယ်ပြည်နယ်ထွေအုပ်ဦးစီးရဲ့ဌာနမှူးဟာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အထွေထွေမှူးလည်းဖြစ်ပါလေ။တိုင်းနယ်ပြည်နယ်မှာသီးခြားအုပ်ချုပ်ရေးရန်တရားမရှိတဲ့အတွက်တိုင်းနယ်ပြည်နယ်ရဲ့ထွေအုပ်ရုံးဟာတိုင်းနယ်ပြည်နယ်အစိုးရရဲ့ရုံးလည်းဖြစ်တယ်လို့အခြေခံဥပဒေကဆိုပါတယ်။တိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးရလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့ထွေအုပ်ဌာနဟာတိုင်းနယ်ပြည်နယ်ရဲ့ရုံးအမှုတန်းလည်းဖြစ်နေပြန်ပါတယ်။တိုင်းနယ်ပြည်နယ်အစိုးရရဲ့လုပ်ငန်းမှာအထွေထွေအုပ်ချုပ်ရေးဌာနဟာအဓိကပါဝင်ပင်နဲ့ပြည်ထောင်စုဝန်ကြီးကိုသာအစီရင်ခံဖို့တာဝန်ရှိပါတယ်။တိုင်းနယ်ပြည်နယ်အစိုးရဟာသူ့ရဲ့အထူးရင်းမှုခန့်တဲ့နေရာမှာအစိုးရအဖြစ်ပြင်လိုက်ခွင့်မရှိပါဘူး။ဒီပြဿနာဟာအထွေထွေအုပ်ချုပ်ရေးဌာနပြည်ပြင်းရေးလုပ်ရင်းပြည်လည်သွားဖွယ်ရှိပါတယ်။ဒါကြောင့်ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတည်ဆောက်ရမှာထွေအုပ်ဌာနပြည်ပြင်းရေးဟာအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့ဆေးရုံအရောက်နောက်ကျတာအကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ကြောင့်သေဆုံးမှုများလာရမှာသက်ကြီးတဲ့ယောဂအခန်းရှိသူတွေအကူးခံရတာအပြင်ဆေးရုံအရောက်နောက်ကျတာတွေများလာတာလည်းအဓိကဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုဆေးရုံနောက်ကျရောက်ပြီးသေနှုန်းတွေဆက်မများရအောင်ဘယ်လိုကာကွယ်နိုင်ပါလဲ။ဒီအကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ရေဘော်စစ်ကူဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ကြောင့်သေဆုံးနှုန်းကများလာတာအပြေပေါ်ဆရာနော်ဒီသေဆုံးသူတချို့ကလည်းစ
ချေယုံရောက်ပြီးမှပဲသိဆုံးပြီးမှပိုးရှိမှနောက်မှလည်းဖြစ်နေတယ်ပေါ့ဆရာနော်ဆိုလိုတာကတော့ဒီချေယုံအရောက်နောက်ကျခဲ့တယ်လို့ပြောရမှာပေါ့ဆရာအဲ့အရာတွေကောက်ဝဲမှုတွေကြီးသေးတို့အဓိကအရေးကြီးဆုံးပါမှာတယ်ဆရာကြီး
ကျွန်တော်တို့အခုကိုဗစ်ဒုတိယလိုင်းလာတဲ့ခါလာအတွင်းမှာဇာပေါင်းများစွာတပြေးတပြေးနဲ့သိဆုံးမှုတွေများလာခြင်းအကြောင်းရင်းနေရတယ်ပဲလူနာရီယာချေယုံရောက်လာကြတဲ့အခါကျရင်အဲ့အနေနဲ့ရှိလောက်အောင်ကုသမှုရန်နောက်ကျလောက်အောင်ဒီလိုအခြေအနေမျိုးတွေနဲ့ရောက်လာတယ်။ဆောက်အဲ့လိုရောက်လာတဲ့လူတွေရဲ့ပမာဏကကျွန်တော်တို့အရေးပေါ်ဌာနတွေမှာ14-15ယောက်တစ်ပြိုင်တည်းအသက်လူနေရတဲ့အခြေအနေမျိုးအထိသူကရောက်လာတယ်။ဒါ့အပြင်အိမ်တွေကနေပြီးတော့ခေါ်လာတဲ့လူတွေကိုဈေးရုံရောက်ရှိသေးဆုံးနဲ့ရှိတယ်လို့လမ်းမှာသေးဆုံးအိမ်မှာသေးဆုံးဒါမျိုးတွေပါဈေးရုံတွေကိုရောက်လာလို့ကျွန်တော်တို့ကစမ်းသပ်ဖို့လိုတဲ့အတွက်ကြောင့်ဆွတ်ယူပြီးတော့စမ်းသပ်ကြည့်တဲ့အခါမှာလည်းသူတို့ကလည်းပဲ positive တွေဖြစ်နေတာကိုအများအပြားသွားသွားပြီးတော့တွေ့နေရဒီကဘာလို့ပြတ်တာလဲဆိုတဲ့အခါကျတော့လူတွေကကိုဗစ်ကိုအိမ်မှာကူးစက်ခံနေရပြီးတော့မသိကြတာမသိကြတဲ့လူတွေကလည်းပဲဆေးရုံဆေးခန်းတွေကိုတွားလာတာလည်းခက်ခဲတဲ့အခြေအနေဆေးရုံဆေးခန်းတွေကိုဓာပြဖို့ကြောက်ရွံ့တဲ့အခြေအနေမျိုးနဲ့အိမ်မှာဘူးမဆိုင်ပဲနေပြတဲ့အခြေအနေမျိုးတွေရှိနေတယ်လို့ထင်တယ်။ဒါအပြင်မီဒီယာမျိုးမျိုးမှာမျိုးမျိုးဘိုလ်လိုကုလို့ရတယ်ဒီလိုကုလို့ရတယ်ဆိုဒီ traditional နီးနဲ့ကျတော့ညီစားလိုက်ပါလားတို့မီယိုဖလာဆေးတွေနဲ့ဆေးမီးတို့တွေနဲ့ဖြစ်တယ်လို့ကုနေလို့မရတဲ့ယောဂအခြေအနေဖြစ်တယ်ဆိုတာကိုသိသေးခြင်းနဲ
့ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့လိုကုနေရင်းနဲ့ဆေးရုံနောက်ကျတဲ့အခြေအနေကိုဘယ်လိုပဲပုံရောက်တာလဲ
ဒီကိုဗစ်ဗိုင်းရပ်ကစုတ်ခဲကိုရှူသွေးမိပြီဆိုတာနဲ့တိုင်နဲ့အစုတ်ကအသက်ရှူလမ်းကြောင်းမှာအောက်ဆီဂျင်ကိုသယ်ဆောင်နိုင်တဲ့ပမာဏကိုဖြစ်စည်းလိုက်တဲ့အတွက်ကြောင့်ဒီလူနာတစ်ယောက်ကသွေးထဲမှာအောက်ဆီဂျင်ပျော်ဝင်မှုနှုန်းတွေကျသပြီးတဲ့အခါကျတော့ရုတ်တရက်မောပေါက်လာပြီးတော့ချက်ချင်းဆိုလိုပဲအောက်ဆီဂျင်ပမာဏဆိုတာ100ရာခိုင်နှုန်း98 99 100ဒီလူကောင်းတစ်ယောက်မှာအဲ့လောက်ရှိပါတယ်အဲ့လောက်ရှိတဲ့ပမာဏကနေပြီးတော့ရုတ်ချီးဆိုလိုပဲ90 80 85 90အဲ့ဒီပတ်ဝန်းကျင်ကိုရုတ်တရက်ကျသွားပြီဆိုတာနဲ့ဒီပိုင်းနဲ့ပြန်တင်ဖို့ကတိတ်မလွယ်ပါဘူးဒါကြောင့်မလို့ဒီလိုမျိုးသေဆုံးမှုတွေမရှိနေရအောင်ကကိုဗစ်နဲ့ပတ်သက်တဲ့ယောဂလက္ခဏာတွေကုလုံးလုံးတွေဖြစ်တဲ့အနှံ့မြရတာတော့ကစပြီးတော့ပေါ့လေဖျားမယ်ချောင်းဆိုးမယ်တုတ်ကွေးလိုမျိုးလက္ခဏာတွေပေါ်မယ်ဒီလိုအခြေအနေမျိုးတွေရောက်လာတဲ့အချိန်မှာသတိပြုဖို့လိုတာကကိုယ့်ရှိမှာတည်လောက်တဲ့တခြားအခန်းယောဂါရှိမရှိနှလုံးသွေးတို့စီးကျူကင်ဆာနဲ့ဆိုင်တဲ့ယောဂါတွေတခြားကြောက်ကပ်အသေးတို့ဒီလိုယောဂါအခန်းရှိတဲ့လူနာတွေဆိုရင်ယောဂါလက္ခဏာစပြတာနဲ့တပြိုင်တည်းသက်ဆိုင်ရာဆေးရုံဆေးခန်းမှာစနစ်တကျသမှုမကန်ယူနိုင်ရင်နောက်ကျပြီးမှဆေးရုံရောက်ရင်ခုနလိုအောက်ဆီဂျင်ပမာဏက90 80လောက်နဲ့လာတဲ့အချိန်မှာအသက်ရှင်နိုင်မှုအများနည်းသွားတဲ့အချိန်မျိုးတွေဖြစ်တယ်။ဒါကြောင့်မို့အထူးသဖြင့်တော့ယောဂအခန်းရှိသောသူများနဲ့အသက်ကြီးသောသူများသည်စောစောစီစီချက်ချင်းလာဖို့လိုအပ်တယ်။အလားတူပဲကျန်းမာရေးကောင်းနေတဲ့လူတွေအားလည်းပဲခုဗမာပြည်ထဲမှာလောလောဆယ်ရန်ကုန်မှာတွေ့နေရတဲ့ကိုဗစ်ဗိုင်းရပ်စ်မျိုးစားအရလူငယ်လူရွယ်တွေပါထိပြီးတော့အခန်းယောဂမရှိတဲ့လူတွေအားလည်း900ခန့်လောက်600ခန့်လောက်ပြီးဆုံးနေတဲ့အခါမှာခုအကောင်ကြီးခဏနေလို့တနားရီနှစ်နာရီအတွင်းမှာယူတီရဲ့ပြုတ်ကျသွားတဲ့အောက်ဆီဂျင်ပမာဏဖြစ်တဲ့အတွက်ကြောင့်ဒီဥစားအရန်အန္တရာယ်ကြီးတယ်အရန်ကျနေတဲ့အချိန်ကျမှရောက်လာရင်အသက်ရှင်နိုင်မှုအခွင့်အလမ်းအရန်နည်းတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာပထူးသဖြင့်ဆရာကပြောတဲ့ယောဂအခက်ရှိတဲ့သူပြင်အသက်ကြီးနေနေရာမှာဆရာကြီးမြန်မြန်ကူးဆက်နိုင်တဲ့နေရာတွေကအသက်ကြီးတွေအတွက်တော့ဆရာကြီးကပါမှာဆိုလဲအိမ်တွေမှာရောပေါ့နော
်ကိုယ့်ရဲ့အိမ်မှာတကြီးရွယ်ဦးတွေရှိနေတယ်ဆိုရင်လည်းပဲသူတို့ပြိဓာဆောင်ကြည့်ပြီးတော့သူတို့ဒီလက္ခဏာကြမပြသူတို့ကိုယ်တိုင်နားလဲခြင်းမလဲနားလဲမယ်ဒါပေမဲ့နားလဲတဲ့အိမ်သူအိမ်သားကနေပြီးဒါသူတို့အငဲမပြတ်ဒီဥစ္စာကြီးပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့လက္ခဏာတွေစပေါ်လာတဲ့ဒီပိုင်းနဲ့စောစောစီးစီးခေါ်လာဖို့လိုတယ်သူတို့ပြည်တော့တကြီးရွယ်ဟိုတွေကြီးစုပြီးတော့ထားတဲ့ဘိုးဘွားရေးတာလိုဟာမျိုးဒီလိုနေရာမျိုးကလည်းတာဝန်ခံဆရာဝန်တို့မှတာဝန်ခံကြီးကျက်တဲ့သူတွေကလည်းပဲတကြီးရွယ်ဟိုတွေရဲ့ဒီကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးအခြေအနေကိုနေ့စဉ်နေ့တိုင်းစောင့်ကြည့်နေဖို့လိုတယ်
ဟုတ်ကဲ့ဆရာကြီးတက်ကြီးတွေဆရာတော်ကြီးတွေမေတ္တလရှင်ကြီးတွေအတွက်ပေါ့ဆရာကြီး
ကျွန်တော်တို့ဒီရန်ကုန်မှာဖြစ်နေတဲ့ကိုဗစ်ဆိုရင်ဟိုပထမဆုံးစတာကတော့ရွာမပုံကြီးကျောင်းပေါ့နော်အဲ့ဒီကနေစွန်းလုံးကူပီရတော့အခုရန်ကုန်မြို့လယ်ကောင်မှာရှိနေတဲ့တိန်တော်ကြီးတို့တကူပြီးတကူပြစ်လာတဲ့အခြေအနေကကူးဆက်မှုတွေများနေတာကိုဒါတေချာပေါက်ဖြစ်ရတေဆုံးမှုရှော့ချနိုင်အောင်ဒီလိုနေရာတွေကြတော့ကျန်းမာရေးနဲ့ပတ်သက်တဲ့လူနဲ့ထိတွေ့မှုပို့ပြီးတော့နေတဲ့နေရာဖြစ်တယ်ပေါ့နော်အဲ့တော့ဒီလိုနေရာတွေမှာတကြီးရွယ်အိုတွေနဲ့ဒီဆရာတော်ကြီးတွေပြည်သားရှင်ကြီးတွေတကယ်လို့ရှိခဲ့မယ်အခန်းယောဂရှိတဲ့ဆရာတော်တွေရှိခဲ့မယ်ဆိုရင်ငကိုတော့ပြနေကြဆရာဝန်တွေရှိကောင်းရှိနိုင်တယ်ကျမရေးမှုတွေရှိကောင်းရှိနိုင်တယ်အဲ့ဒီလူတွေကလည်းပဲအခါအလျော်စွာလူတတ်မှုပြုတဲ့အနေနဲ့ပဲဖြစ်ဖြစ်အထူးသောင်းလျှောက်ပေးနိုင်တယ်ဆိုရင်တော့ပို့ပြီးတော့တင့်တော်မယ်ဒါမှမဟုတ်လည်းပဲကျောင်းဝဆရာတော်တွေအနေနဲ့အပူညီတောင်းရင်ပဲဖြစ်ဖြစ်ကျမရေးအဖွဲ့တွေအနေနဲ့ပနာမစစ်ဆေးတဲ့အခြေအနေမျိုးကိုဗစ်ကူးစက်တာမကူးစက်တာကိုအရေးစစ်ဆေးမှုမတိုင်ခင်လောလောဆယ်သူတို့ချင်မှာရှိနေတဲ့အခန်းယောဂါတွေဟာ ဒီညမှုရှိရလားဆိုတာကိုအရင်ဆုံးစစ်ဆေးမယ်ပြီးရင်ကိုဗစ်နဲ့ပတ်သက်လက္ခဏာတွေကိုဘယ်လိုစောင့်ကြည့်ရတယ်ဆိုတာကိုဘုန်းတော်ကြီးကြောင်းနေတဲ့မှာရှိတယ်ပညာတတ်နားလည်တဲ့ကျွမ်းနဲ့ဆရာတို့တွေလည်းရှိမှာပါကျန်နေလည်းရှိပါဘူးသူတို့တင်ကြားပြတာပေးတာမျိုးနောက်တစ်နေ့ကတော့သူတို့ကြီးမှာဆာရွက်စာရန်နေနဲ့ဒီနိုင်နေပါတယ်နဲ့ဒီပေးတဲ့ဟာမျိုးဒီလိုလက္ခဏာတွေပေါ်ရင် ဒီကိုဗစ်မှာအရေးကြီးဆုံးကုသမှုပဲအောက်ဆီဂျင်ကျနေတဲ့အချိန်မှာအောက်ဆီဂျင်80ကျနေတဲ့အချိန်မှာရှူလိုက်လို့95ပြန်တက်လာရင်ကိုပဲအခံရောဂါတွေအတွက်သုံးတော့အောင်ကာကွယ်ထားမယ်ကိုဗစ်နဲ့ပတ်သက်တဲ့ကုသမှုလည်းပေးနိုင်တယ်အခံရောဂါတွေအတွက်ကုသမှုဟာလည်းပဲပေးနိုင်တယ်ဒီနှစ်ခုပေါင်းပြီးတော့ခုရင်တိုက်ဆုံမှုနှုန်းတွေကျသွားမှာဒါကြောင့်မို့လည်းပဲစောစောသာလျှင်ဈေးဥစည်းကမ်းကိုလာကြဖို့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာအလုံးလုံးဒီနေ့ဈေးဥစည်းနောက်မှကျပဲရောက်လာပြီးတော့တိုက်ဆုံမှုတွေကျဆင်းနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာကတော့ရခိုင်ပြည်နယ်ကစစ်တွေမြင်းပြားတောင်ကုတ်အပါဝင်မြို့နယ်တချို့မှာတော့ဆစ်ဆန့်ကြီးရေးစာရေးသားလှုပ်ရှားမှုတွေဖြစ်ပေါ်နေပါတယ်တိုက်ပွဲတွေကြောင့်တောင်မဲမြို့နယ်6,900ကျော်စားနပ်ရိက္ခာအခက်အခဲကြုံတွေ့နေကြရတယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းနာအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘယ်လိုမြင်ကြပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမင်းပြားတောင်ကုတ်အပါဝင်မြို့နယ်တချို့မှာစစ်ဆန့်ကျင်ရေးစာတွေကိုလူအသွားလာများတဲ့လန်တရာတွေပေါ်မှာမှုတ်ဆေးတွေနဲ့ရေးသားမှုတွေဒီတည်င်းပတ်အတွင်းဆက်တိုက်ဖြစ်ပေါ်နေပါတယ်စက်တင်ဘာလ6ရက်နေ့ည9နာရီခန့်ကတောင်ကုတ်မြို့ကအထက်ကလူသွားလာများတဲ့လမ်းမကြီးကိုင်းရှည်တရာချောင်းကောက်မြို့ပတ်လမ်းနဲ့တခြားနေရာတွေမှာမှုတ်ဆေးအနီတွေနဲ့ပြည်နယ်အစိုးရအယုံကြည်မရှိထက်ဆက်လူတက်အစိုးရဆန့်ကျင်ကြဆိုတဲ့စာတမ်းတွေကိုအမည်မသိသူတွေကရေးသားခဲ့ကြတယ်လို့တောင်ကုတ်မြို့ခံတွေကပြောပါတယ်အဲ့ဒီစာတမ်းတွေကိုလူတွေတွေ့ရှိပြီးနိုင်ပိုင်းအကြာမှာပဲရဲတပ်ဖွဲ့ကမှုတ်ဆေးအဖြူတွေနဲ့ပြန်လည်ဖျက်ဆီးလိုက်တယ်လို့တောင်ကုတ်ဒေသခံကိုစိုးအောင်ကပြောပါတယ်အလားတူစစ်တွေမြို့မှာလည်းစက်တမာလ4ရက်နေ့ကလမ်းမတွေမှာထက်ဆက်လူတက်ဝါဒဆန့်ကျင်ကြစတဲ့စာတွေကိုမှုတ်ဆေးအနေနဲ့ရေးသားခဲ့ကြတယ်လို့မင်းပြားမြို့ပေါ်မှာလည်းမကြသေးမီကရေးသားခဲ့ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာဖြစ်ပွားနေတဲ့အစိုးရသမတော်နဲ့ RCSSSC ကြောင်ပိုင်းရှမ်းပြည်သမတော်တို့ကြားတိုက်ပွဲတွေကြောင့်ဘုံဘိုးကျေးရွာဘက်မှာစစ်ကြောင်1000ကျော်ရှိနေပြီး900ကျော်ဟာစန္ဒရိကအခက်ခဲနဲ့ကြုံတွေ့နေရပါတယ်အော်တိုဘားက2ရက်နေ့ကနေ9ရက်နေ့ထိကြောင်မဲမြို့နယ်တောင်ဖက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနေအိမ်ပေါ်မှာလက်နက်ကြီးကြီးကျလို့ရွာသားတယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စစ်ကြောင်900ရှိတဲ့တောင်ထိပ်ရွာဘုံကြီးကျောင်းဤတစ်ပိုက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စစ်ကြောင်တွေရှိတဲ့နေရာကိုရိတ်ခါစွာမပို့နိုင်သေးဘူးလို့ကြောင်မဲမျိုးစစ်ကြောင်ကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်မြန်မာတပ်မတော်ဟာအောက်တိုဘာလကုန်စီတပတ်သားပြည့်ရကာလစုံမြင့်စားကြောင်းကြေညာစားပေမဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်
မြမတပ်မတော်နဲ့ရခိုင်တပ်တော် EE တို့စစ်မဲ့ဖြစ်ပွားရာဒေသပလက်ဝမြို့မှာနေမြေလုံးကျုံရေးချင်နေရ73စီတည်ယူနေတာကြောင့်အော်တိုဘားလ၁ရက်နေ့ကစပြီးလျှက်စစ်တပ်အားပြတ်တောက်နေတယ်လို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ဟာမဟာတပ်အားလိုက်မရသေးတာကြောင့်မြို့နယ်လက်စစ်တပ်အားဖြန့်ဖြူးရေးဦးစီးဌာနကနေ ဒီစစ်စီအတုံးပြုပြီးရခင်ကတရက်မှာ၄နာရီလျက်စစ်တအားဖြန့်ဖြူးပေးပေမဲ့ဒီစစ်စီပြက်လက်သွားတဲ့အတွက်အော်တိုဘာလာတရက်နေ့ကစပြီးလျက်စစ်တအားဖြန့်ဖြူးမှုရပ်တန့်သွားခဲ့တာပါပလဲဝမြို့နယ်ဟာနယ်မြေပြည်ညိမှုမရှိတာကြောင့်အခြေခံစားတောက်ကုန်ပြက်လက်မှုတွေလည်းကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ကရင်ပြည်နယ်မြောက်ဒီကိုကရေကလန်ဟောင်းမှာတမရတော်တန်ဦးပြစ်သက်ခံရမှုဖြစ်စေမှ
kan kejang, tamro ye topian cepoma, ki aneli beka, kan le nyinsu sabare, ki aneli tama kune leokan tayen seyase takwetonga, tasu munsi de, soko lusu lu kainse cheya, julon dalu, pansi tamidu luye tesu cepoma, kugabi, tamro beka topian sabare, pansi tamidu luye tesu chetema, se kindu tasu munamene patabi, lagalo tayema machidlu, a suba pamiya to dumale, ki aneli tapa wim hobe, taye kuba in a bamashi jang,
ကိုဗစ်-19ကြောင့်ရွေးကောက်ပွဲအမည်မပုံတင်မရှိသူဖြစ်နေပြီးကိုဗစ်-19ကြောင့်ရွေးကောက်ပွဲအမည်ပြုလုပ်ပေးဖို့လိုလားတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလေကပြောပါတယ်။မွန်ပြည်သက်ပါတီအေရိယာနဲ့ဆက်စပ်တဲ့ကရင်ရွာတွေမှာကရင်တိုင်းနိုင်ငံရေးရာဝန်ကြီးကမြို့နယ်လဝကနဲ့ညှိနှိုင်းပူးပေါင်းပြီးတော့မပုံတင်လှုပ်ထားပေးပြီးဖြစ်ပေမဲ့မွန်ပြည်သက်ထိုင်းချု
အခုတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လာမယ့်နိုဝင်ဘာလမှာပါတီစုံရွေးကောက်ပွဲကိုကျင်းပတော့မှာဖြစ်သလိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘလို့မြင်ကြပါသလဲဆိုတာကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
မွန်ပြည်တပ်ပါတီရဲ့တပ်ဖွဲ့ဝင်တွေကိုလာမယ့်2020ရွေးကောက်ပွဲမှာမိမိတို့ကြံ့ညစ်တတ်တဲ့ပါတီမဲပေးခွင့်ပြုထားတယ်လို့ဗိုလ်လုံးမှုဆောင်အဖွဲ့ဝင်နိုင်အောင်မင်းကြီးကအခုလိုပြောပါတယ်
ဒါမဲ့ area ရှိတယ်ဘယ်သူမှမဟုတ်တယ်ငါတို့ပဲ area လဲဆိုတော့သူတို့ကကျွန်တော်တို့မပိတ်ပင်ဘူးသူတို့ကခွေကြီးတော့ကမဲတော့ထဲလို့ခွေကြည့်ပါတယ်မိမိဘနေရမှာသူပုံစံတစ်စဲရှိရလေတန်တာသူတို့မဲထဲနိုင်ဘူးသူတို့စီးရင်ရှိထားပြီဆိုတော့မူလကလေးကခွေကြည့်ထားတာရှိတယ်ဆိုတော့လေအဲမိမိချက်တင်နေတဲ့ရာပါတီကိုတော့မိမိကိုစံတန်းရောက်မဲတော့ထဲလို့ရတယ်ကျွန်တော်အားလေးအားပြည့်တယ်မဲထဲရမယ်ဆိုသဘော
ဒါပေမဲ့မွန်ပြည်တစ်ပါတီလုံးဝထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့ကိုဗစ်ရောဂါကာကွယ်ရေးနဲ့လုံခြုံရေးရမဲပုံထောင်ခွင့်ပေးမထားပါဘူး။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့ဝင်တွေကတော့နယ်ထဲခွင့်မပေးထားဘူးလို့လည်းပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးအုံခေကအခုလိုပြောပါဗျာ။
အမေဒီခွင့်တော့မပေးထားဘူး။အဖေတို့လည်းဆိုတော့အကြက်တက်ဖွဲ့အနေနဲ့ပေပါဒီထက်ကမှအမပေးဘူးကန့်ကွက်လာလည်းမရှိဘူးပေါ့လေအဲ့လိုပဲရပ်တည်ထားတာပေါ့နော
်အခုလိုရွေးကောက်ပွဲကျင်းပပြီးမဲထဲတာဟာဒီမိုကရေစီကိုဖော်ဆောင်ဖို့တွားနေတဲ့ခရီးလို့လက်ခံထားပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေဖြစ်တဲ့အတွက်ကိုယ်တိုင်ပါဝင်ဖို့ခက်ခဲနေသေးတယ်လို့ကရင်မျိုးသားစီယုံ KNU ထွေထွေသွင်းရေးမှူးချုပ်ဘဒိုစောတာတူမူကဆိုပါတယ
်မဲထဲချင်းဆိုတာကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေသွားတဲ့အီလန်းမှာရှိတဲ့မှတ်တမ်းတစ်ခုနေတယ်တော့ကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဖို့ကတော့ဖြစ်မှာပါနော်။ဒါကြောင့်လဲဆိုတော့ဒါက2008ခြေကအောက်မှာလုပ်တဲ့ကိစ္စကျွန်တော်တို့ကတော့2008ရဲ့ federal ကိုဆန့်ကျင်တဲ့ကိစ္စတွေကိုကျွန်တော်တို့ပြင်ပကြောင်းလည်းမှုလုပ်ပြီးတော့ democracy ကိုဆန့်ကျင်တဲ့ကိစ္စတွေကိုပြင်ပကြောင်းလည်းမှုလုပ်ဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်ရင်းဆိုင်လုပ်ငန်းကြီးဖြစ်လာတာ။ဆိုတော့သရောစေကတော့မဲခက်ခွင့်ရတာတော့မှကျွန်တော်ထည့်ဖို့တော့မရှိသေးပါဘူး
။လက်ရှိအစိုးရဖွဲ့စည်းထားပေးတဲ့ပြည်ထောင်စုရွေးကောက်ပွဲကမရှင် UEC လို့ဖွဲ့စည်းမျိုးထက်ကိုဖွဲ့စည်းပုံအခြေခံဥပဒေကနေလွတ်လပ်တဲ့ရွေးကောက်ပွဲကမရှင်တစ်ခုကိုဖွဲ့စည်းတည်တယ်လို့တိုင်းရင်းသားပြည်သူတရက်လုံးလက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုထူထောင်နိုင်တဲ့တနေ့ကျရင်တော့မဲထဲတဲ့တနေ့ဖြစ်လာမယ်လို့ဘဒိုစောတာတူမူကပြောပါတယ်။ ထောက်မစဲထွေထွေရေကောက်ွယ်နီးကလာတဲ့နဲ့အမျှနိုင်ငံရေးပါတီတွေကရေကောက်ွယ်အောင်နိုင်ရေးအတွက်ပြင်ဆင်နေကြသလိုတမတော်တွေနဲ့အတူနေမိသားစုဝင်တွေကလည်းပထမဆုံးချင်းတပ်ပြင်ထွက်ပြီးမဲပေးကြရမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ကိုဗစ်-19ကပ်ရောဂါကာလမှာကျင်းပမဲ့2024ခုနှစ်မဲဆွယ်စည်းရုံးနေရတဲ့အတွက်ပါတီအောင်နိုင်ရေးမှာအဟံတာဖြစ်စေနိုင်တယ်လို့ကချင်ပြည်နယ်ပြည်ကတိုင်းနာပါတီတွေကပြောပါတယ်။အမည်ရဲ့စုစည်းချက်ကိုနိုင်ကိုအင်ကတင်ဆက်ပေးထားပါတယ်။ဆိုင်းလန်ရှမ်းနယ်မြို့သားဖွံ့ဖြိုးတိုးတိုးရေးပါတီဥက္ကဋ္ဌဆိုင်းသေးအောင်ကမဲဆွယ်စည်းရုံးကြီးနဲ့ဆက်လျင်းပြီး ကျုံနေရတဲ့ခက်ခဲတဲ့ပတ်သက်ပြီးအခုလိုပြောပါတယ်။အဲအခက်ခဲတော့အများကြီးကျုံရပါတယ်။အခုကိုဗစ်ကာလနဲ့ရှိတဲ့အခါကျတော့သူတို့က50%မပူရဆိုပြီးမှအင်အားပြတဲ့ကိစ္စလည်းသူတို့ကတ်မှတ်ထားတာပေါ့ဗျာ။အဲအခါကျတော့ကိုဗစ်ကပြလာတော့မတားဘူးဒီဘက်ကပြလာတော့သူတို့တားလာပြီးတွေ့ရတယ်ပေါ့။လူများတော့လည်းအကြောင်းကြီးခွင့်မရှိဘူးဆိုတဲ့ကဏ္ဍမျိုးတွေပေါ့နော်။ညံပြောတယ်။နောက်ပြောတယ်အခုအင်
ကျွန်တော်တို့ကော်မရှင်လမ်းတိုင်းရဲ့အဲ့ဒါတွေကတော့တိတ်မကောင်းဘူးလို့ကျွန်တော်ထင်တာပေါ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြီးခဲ့တဲ့လကစတင်ပြီးတော့ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးချင်းဆိုင်ရာနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံရေးပါတီတွေနေနဲ့မဲဆွယ်စည်းရုံးကြီးမှာကိုဗစ် ၁၉ရောက်တိုင်းသာပါတီတွေနေနဲ့မဲဆွယ်စည်းရုံးကြီးလှုပ်ဆောင်ရမှာအခက်အခဲတွေဖြစ်ပေါ်နေတယ်လို့ပါတီအောင်နိုင်ရေးအတွက်လည်းအဟသဖြစ်တယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်။ကချင်မျိုးသားကွန်ဂရက်ပါတီ KNC ကိုဗစ်ကာလဖြစ်တဲ့အခါကျတော့ဒီမဲဆွယ်စည်းရုံးနဲ့အချိန်မှာကျွန်တော်တို့ဒီကိုဗစ်ရဲ့အသားစီးတချို့အသုံးရင်ကြတယ်ကြောက်ကြတယ်အဲ့လိုဖြစ်တဲ့အခါကျတော့ဟိုအခက်အခဲအမျိုးမျိုးဖြစ်တာပေါ့နော်။ဆိုရင်ဒီပါတီတွေကတော့ဟိုတို့လုံလည်းလုံပြီးသွားပြီအဲ့လိုဖြစ်နေဒီနေ့အခြေစိုက်ပါတီတွေကတော့သူ့ကဏ္ဍနဲ့သူကတော့အခက်အခဲတွေကတော့တော်တော်များများတော့ကျွန်တော်ရှိနေတယ်။လက်ရှိဆိုရအန်ဒ ကိုဗစ်19ကယောဂါကူးစက်မှုနှုန်းပုံမှုမြင့်တက်လာနေပြီလူသေးပြောက်ပုံမှုများပြားလာတဲ့အတွက်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေယူကပွဲကိုရွှေ့ဆိုင်းပေးဖို့ကိုလည်းနိုင်ငံရေးပါတီတချို့ကတောင်းဆိုထားကြပါဗျာ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်က စစ်တွေမင်းပြားတောင်ကုတ်အပါအဝင်မြို့နယ်တချို့မှာစစ်ရေးစန့်ကျင်စာရေးသားမှုတွေဒီတည်တင်းပတ်အတွင်ဖြစ်ပေါ်နေပါတယ်။ ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထက်မှာအစိုးရတပ်မတော်နဲ့ RCSSSA တို့အကြမ်းတိုက်ပွဲတွေကြောင့်ဆက်ရှောင်ခွန်900ကျော်စားနပ်ရိက္ခာအခက်အခဲနဲ့ကြုံတွေ့နေရပါတယ်။
တော်ရရှိတဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
မင်္ဂလာပါရှင်။ ဒီမနက်ကမှလူရင်မာလာရှင်းနေခြင်းပါမယ်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်နေဆွဲခွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအတိအကျကြပါမလဲ။ဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲ
တယ်ရုပ်မြင်သံစာနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းတည်ရှိနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။အစိုးရရဲ့သဘောထားမြင်အပေါ်ကိုကျင်ပြပါရမယ်ရှင
်။အကြမ်းဖက်လှုပ်ရှားမှုတွေကိုဟန်တားနိုင်ဖို့အထူးအောင်ဆုံးနိလန့်နေတဲ့မှာသူတို့ဘန္နာငွေကြေးထောက်ပံ့နေတဲ့ကွန်ရက်တွေကိုနှိမ်နှင်းတာထိရောက်တဲ့နေ့တစ်ခုဖြစ်ပါတယ်။အ American Banai Winjitana ni Lebanon Nanga Ark Consulting Company ne Mima Salo Ye Company o Septemala Gomaya Peso Mune Ye Yulai Bare. Edi Company de O Hezbollah Soya Upwea Pine Sign B Ten Choda Damamaho Nyon Jani da Chilo Babe. Hezbollah Apwewo American Jidan Zua Nanga Yacha a Jampe Apwezi Ipche to the Pin Kaba a Jampe Apwezi Ipchele Tama Tabare. The community in a bowing but that be Hezbollah Apwema Dawon Shidule Pete, Sobwa Sultan Khalifa Asagova, Ye Yulai Bare. Ochomu Anna, a main mat, did don't nele, Jensenje, ya, Ye Yura Pibare. Akne Mema community ha, Sultan Khalifa Asad Apwewin Pip Bawinet, Hezbollah, a low Muzan comedy, Ocho de, Comini Doro Yamia Anne, Comini Naku Pibare. Akne Mema community ha, Longan Satin Jane Crea. Hezbollah ne patakhera aman ba be Sultan Khalifa Asad ha Mema company thu daw du tiao phit lu ti shin cha sin yin phit ba de Hezbollah ne sat sat ni de di company mhat pon tin sin ma naw that lu tchoe ye name ri pa win pi a mya pi du a ti chin nya tha ba de Ark Consulting Tailen kan a phwe ha le America a ye yu tha pi phit de Hezbollah ye pin ma sao lo ye company Jihad al-Bina company ye a phwe kwe phit ba de Dine Ark Taimengan Apweha, Dija Lulatelu Miga Mata Pione Bime, Jihad El Bina Apweu, Adiga Yambo Mui Bambo Binida Pibare. Natal Legu Nes Sibin Yuga Buema, Hezbollah Jotau Naukan Pude, Malawi and Namene, Ark Taimengan Comunio, Mabondin Taraba. A Bima Yamaro, Ark Ne Mema Comunide, Simanganiha, Bogliga by Pipompo Tabi, Hezbollah Apwea, Amyato, Donchanida Pibare. Hezbollah atwe yambong ngwe taong ten ao di company nakhu a thro ban sin yin ne ngwe pyaung ngwe lwe lou pe ja ba de da le ma ka ba u agri lai sa de tawon shi tu de ye ngwe sin yin dwe wo ba a tong cha ni ba de upama Hezbollah apwe a Lebanon aso ya ye dollar tan chi tan ne contract longan ni ya ao Lebanon won ji taong Yusuf Fenya news ne pu paung pi company a ya de a myet ngwe de ya de cho wo Hezbollah a mu saung kaung si tan pe po ke ba de Hezbollah apwe ko za Dilo low yet in it, the target sarajo, Yusuf Fenya Nusko, American Banai Wunjitana, Septemala Zambaya, Ye Ugebare. Hezbollah Apwega, Lebanon Nanya Sibayo, Amyato, Agari Lai Sare, Lebanon Dawon Shidu deo, Jokai, a soya contract de ya on lobi, a jampa apwereo, bambo nejao, Lebanon Pidureha, Tin Tinde, one song Muri, Kazawin Meshibe, Doka Yao Nejema, Throw Gauz on Bine, Bobi Chanda Ao. Lebanon Nanga Ye, Jim Yedu, Lue Tonga Lone Jare, Hezbollah Apwene, Taukan Dureu, American Pinon Zua, Pimata, Yejubo, Tandata, Chamataze, Pibarelo, American Banai Winji, Stephen Manucha, Pioso Lajang Maknya.
American Suyaya, the Borani, Abogu, Tinsendo Pirashi. Akusa B, Tren Chenjago, Tinta Pimaba. ကျွန်မရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရအားလုံးကိုကာကွယ်ပေးနိုင်အောင်သမရလောင်းနှုတ်ရစကားစစ်ထိုးပွဲကိုအွန်လိုင်းကပဲကျင်းပမယ်လို့အမေရိကန်သမ္မတရွေးကောက်ပွဲစကားစစ်ထိုးပွဲဆိုင်ရာကော်မရှင်ကကျေးဇူးပြုနေမှာကြေညာခဲ့တယ်နော်သမရဒေါ်နယ်ထရမ့်ကရှေ့သတင်းပတ်စကားစစ်ထိုးပွဲကိုသူဝင်မှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်သမရထရမ့်နဲ့ဒီမိုကရက်တစ်ပါတီကဝင်ရောက်ရှင်ပြိုင်ရ
put Margo, November Tonga Tamra, Yuka, with Matangi, Chapo, Jansi Mutuku, Dasi Nangelo, FVI Piransu, Sonsan, Puroga, Piobari, Tickets and Nepatabi, Pansi Kandu, Chaushi, Nibi, Ogulane, Septima Larema, a San Legion who will look at Elo, Piransu Tiao, Yazin Hugensen, Tanjajama, Popia Tabari, Nimaning and Maro, Mani Runga, Takwanamuna, the Tauncho, who says he get a tega. COVID-19 Gusadu, Nata, the town senior, did you like it? Susuwang Gusaduga, the town Lea, Liz and I of Shidobi Pipari. A cooking tea, they saw to Susuwanga, Maya Dosa near Shini Bami. Then I young Gozi Bosami, Gomni Jutuku Pete, Marx Gomniga, Nema set up by Sekandrima, Gomting Gomcha looked at Rego, just hand or Melo, Pama campaigns you gave Puga, Chetabrini, my pure body. Doctor Neman, I can't tell him regard the Lau Babesha. Coronavirus yoga kusamu yebo chinija, fiwi nima bain tonin jadrigo, yai bonsan pione tonin pini raba, toda shambon six chanta kujama jabazi, jama chumitaba.
This program has come to you from the Voice of America, Washington.